နိုဝင်ဘာ30ရက်မနေ့စောပိုင်းကနိုင်ငံရေးကျင်းသားတွေပေါဝင်ကျင်းသား900လောက်ကိုအင်းစင်ထောင်ကနေပဲခူးတိုင်းတာဝန်ထောင်ကိုပြောင်းရွှေ့လိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအကျဉ်းသားများကွန်ရက် PPNM ကပြောပါတယ်တခြားတဲ့ရင်းမှာတော့ထောင်လင်းထဲမှာနိုင်ငံရေးကျင်းသားတွေကိုဖိနှိပ်တာတွေရှိတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဆိုပါတယ်ရန်ကုန်ကလာတဲ့တရင်းကိုနားလောင်ကပြောပြပါပါ
စစ်အာဏာသိမ်းကာလစစ်ကောင်စီလက်ထက်နိုင်ငံတော်ကအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေကိုဖိနှိပ်တာတွေတိုးလာတယ်လို့ဝေဖန်မှုတွေရှိနေချိန်မှာပဲနိုင်ငံရေးအကျဉ်းသားတွေကိုထောင်ပြောင်းရွှေ့မှုတွေလှုပ်လာပါတယ်ဒီတစ်ခေါက်မှာတော့အင်းစိန်ထောင်ကနေနိုင်ငံရေးအကျဉ်းသားတွေကိုနှင်ပန်းနှိပ်စက်မှုနဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့တရားဝင်ထောင်ကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ရဲ့ဦးဆောင်ကော်မတီဝင်ကိုတိုက်ထွန်းကတော့ခုလိုပြောပါတယ်
နိုင်ငံရေးကျင်းသားချင်းတို့ပါဝင်အခြားရာစုတွေကျင်းသားစုစုပေါင်း900ဝန်းကျင်လောက်ထောင်ပြောင်းရွှေ့မယ်လို့ကျွန်တော်တို့ကနေဦးသိရှိခဲ့တာဖြစ်ပါတယ်အဲဒါအနေဆုံးနိုင်ငံရေးကျင်းသားထောက်ဝက်ပါတယ်လို့ကျွန်တော်တို့သိရှိထားပါတယ်ဒါရှိမှလည်းအင်းစိန်ထောင်ကနေ3ချိန်လောက်ကိုဒီနေ့ထဲမှာပြောင်းရွှေ့ခဲ့တယ်ငကူမူလာခဲ့ရလဲတာဝီထောင်မှာနိုင်ငံရေးကျင်းသားတွေရောအခြားရာစုကျင်းသားတွေရောနေထိုင်နေရတဲ့အချိန်မှာအခုလိုမျိုးထပ်ပြီးမှပို့ဆောင်နေခြင်းဟာရွေချက်အများကြီးရှိပါတယ်အထူးသဖြင့်တော့တာဝီထောင်ဟာနာမည်ဆိုးနဲ့ကြော်ကြတယ်နိုင်ငံရေးကျင်းသားတွေကိုဖိနှိပ်တဲ့နေရာမှာနာမည်ကြီးတယ်ဆံပြထောင်တွေကနိုင်ငံရေးကျင်းသားတွေကိုဖိနှိပ်တဲ့ဆံပြတွေကထောင်တစ်ခုဖြစ်တယ်ပေါ့နော
်တာယာရီကျင်းထောင်ကိုပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသားကြီးအတွက်နဲ့အမျိုးသားအမျိုးသမီးအကြီးအတွက်ကိုတော့အတိအကျသိနိုင်ဖို့အဆုံးစားနေစေပါတာယာရီကျင်းထောင်ထောင်ပိုင်ဟာနိုင်ငံချင်းတွေကိုဖိနှိပ်တာမှနာမည်ကြီးတို့တယောက်ဖြစ်တာမို့အင်းစိန်ထောင်တွင်းကထောင်အာဏာပိုင်တွေကိုထောက်ပြဝေဖန်သူနိုင်ငံရေးလှုပ်ရှားမှုအတွင်းမှာပါဝင်သူတွေကိုတာယာဝတီထောင်ဖက်အများဆုံးပို့တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်။အင်းစိန်ထောင်အတွင်းမှာလည်းဖိနှိပ်မှုအမျိုးမျိုးရှိနေစေပါ။ကြီးကြဲတဲ့လကနိုင်ငံရေးအကျဉ်းသားတို့ကိုထောင်တွင်းအခြေအနေအချက်အလက်မေးမြန်းမှုနဲ့ရိုက်နှက်ခံခဲ့ရတာရှိခဲ့တယ်လို့နှိဆက်သူတို့ကပြောပါတယ်။ထပ်ပြီးတော့ရှိုက်နှက်အညိုအတေထားခံရမှာကြောက်တဲ့အတွက်ဒဏ်ရာရအတော်သက်သာလားမှမိသားစုကိုပြောပြတယ်လို့လက်ရှိထောင်ကျနေတဲ့မိသားစုဝင်အခြေအနေကိုသိတဲ့နီဆက်သူတူက VOA ကိုပြောပါတယ်
။ဟိုတလောတော့မှမိဘတွေကတော့မသိဘူးဗောနော်သူအထူးအထူးနဲ့ခံရတာဗောနော်ညီသူကတော့ပြောတယ်ဗောနော်တခြားဘာတွေမိရဲ့ဘာပေါ့လို့ရှင်တဲ့ထဲမှာဒီစားတဲ့ဘာတွေတန်ချက်သွားအောင်မယ်ဆိုတော့သူထိုးတယ်ဗောနော်ထိုးတော့ရင်မကြီးအောင်မိတော့ကျွန်တော်ဆေးရပါတယ်မှားတယ်ဗျ။
နောက်ပြီးတော့မကြသေးခင်ကလည်းဟင်္ဒရာအကျဉ်းထောင်မှာနိုင်ချေတူကိုထောင်အာဏာပိုင်တူကအရက်မူပြီးတော့အကြောင်းမဲ့ရိုက်နှက်တာမျိုးရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ရဲ့ဦးဆောင်ကော်မတီဝင်ကိုတိုက်ထွန်းကပြောပါတယ်။အကျဉ်းထောင်တွေမှာအကျဉ်းကျနေသူတွေကထောင်ထဲမှာဝယ်ယူစားသောက်နိုင်ဖို့အကျဉ်းဦးစီးဝန်ထမ်းတွေကနေတဆင့်မိသားစုတွေကငွေကြေးပေးဖို့ကြားပါတယ်။အဲ့ဒီငွေကြေးနဲ့အကျဉ်းဦးစီးဌာနကဝန်ထမ်းတွေရောင်းချတဲ့အစားအသောက်တွေကိုဝယ်ယူရတာပါ။ဒီဖြစ်စဉ်မှာနိုင်ချင်းမိသားစုတွေကထောင်အာဏာပိုင်တအူးကနေတဆင့်ငွေပို့နေရကနေမပို့ဖြစ်တော့တာကိုအညှိုးထားရိုက်နှက်ခဲ့တာလို့ခရရသူရဲ့ပြောဆိုချက်ကိုကိုတိုက်ထွန်းကအခုလိုပြောပါတယ်
။ဟင်္ဒရာထောင်မှာနိုင်ငံရေးကျင်းသားကိုရိုက်တာပေါ့နော်။အဓိကအဖြစ်တော့အဲ့ဒီနိုင်ငံရေးကျင်းသားမိသားစုဝင်တွေကအရင်ကာလတွေကရိုက်နှက်တဲ့သူကိုကျွန်တော်တို့မိသားစုဝင်တွေကနေမှဒီဈေးဘာငွေကြီးတွေတွင်းခဲ့ပူတာရှိရယ်ပေါ့နော်အဲ့ဒီဝန်ထမ်းနေတဆင့်နောက်ပိုင်းမှာတော့အချင်းထောင်ရဲ့လုံထုံလုံနေကိုတိလာတဲ့အခါမှာအချင်းထောင်ရဲ့ဒီလမ်းကြောင်းကနေပဲပို့တဲ့အခါမှာအဲ့ဒီဝန်ထမ်းကသူ့စီကိုမပို့ရခေါင်းလားဆိုတဲ့အကြောင်းပြချက်တည်းရယ်သူ့ကိုမပို့တာဟာဒါသူ့ကိုရန်လူလိုတတ်မှတ်လို့နောက်တစ်ခုကကြောင့်သူ့ကိုမယုံကြည်လို့စတဲ့အကြောင်းပြချက်တည်းနေတော့အဲ့ဒီမူလာတဲ့အချိန်ချင်းမှာဒါပြောဆိုပြီးမှသူ့ကိုတိကျပေါ့နော်ဒီလက်ကိုဘာယာတန်းပေါ့မြင်တော်ပြောရမယ်ဆိုရင်တန်းအပြင်ဘက်ကိုလက်ထုတ်ခိုင်းမှအဲ့လက်ကိုကင်ပြီးမှရိုင်းနှက်မှုတွေကိုပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဖြစ်စဉ်နဲ့ပတ်သက်လို့အချင်းဦးစီးဌာနပြောခွင့်ရသူစစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထုံးကို VOA ကအချင်းချင်းဆက်သွယ်ပေးမယ်ပြန်ပြေတာမရှိခဲ့ပါဘူးစစ်တပ်အာဏာသိမ်း3နှစ်ကျော်အတွင်းနိုင်ငံတော်ဖမ်းဆီးခံရသူ3000ဝန်းကျင်ရှိပြီးတော့အဲ့ဒီထက်ကလူ1000ကျော်ဟာထိန်းသိမ်းခံရဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရဲ့အတင်း AAPP ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM စင်အရာဆိုရင်တော့2024ခုနှစ်နှစ်ဆကနေနှွေမာလခုံအထိ17လတာကာလအတွင်းနိုင်ငံရေးအကျဉ်းသားအကျဉ်းသူအနည်းဆုံးအယောက်20ကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတဲ့အတွက်သိဆုံးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်အကျဉ်းထောင်အတွင်းကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတဲ့အတွက်နိုင်ငံရဲ့အကျဉ်းသား18ဦးနဲ့နိုင်ငံရဲ့အကျဉ်းသူ2ဦးသေဆုံးခဲ့ရတယ်လို့လည်းထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ဒီစင်းတွေဟာချက်ကားထားတဲ့စင်းတွေဖြစ်ပြီးလက်ခံနိုင်ွယ်မရှိကြောင်းတုံ့ပြန်ထားပါတယ်